ချင်းပြည်နယ်မတူပီမြို့နယ်ဘက်မှာစစ်ကောင်စီတပ်တွေနဲ့ချင်းကာဝေးဖွဲ့ရကြဒီကနေ့ဇန်နဝါရီ6ရက်နေ့မှာတိုက်ပွဲတွေဖြစ်ပွားခဲ့ပါတယ်။မနက်ပိုင်းတည်းကနေညနေပိုင်းအထိတိုက်ပွဲပြင်းထန်ခဲ့တဲ့မတူပီဘက်စီးရင်နောက်ဆုံးအခြေအနေကိုရန်ကုန်ကပြပလာတဲ့သတင်းကိုကိုကျော်ကျော်သိန်းကပြောပြပေးမှာဖြစ်ပါတယ်ဗျာ
။ချင်းပြည်နယ်ကမတူပီမြို့နယ်ဘက်မှာဒီကနေ့လည်းတိုက်ပွဲတွေပြင်းထန်ခဲ့တာပါ။မတူပီဟာခလမ်းမကြီးဘေးမှာစစ်ကောင်စီတပ်တွေဘက်ကချင်းဒေသခံပြည်သူ့ကာကွယ်ရေးအဖွဲ့တွေပေါ်ထိုးစစ်ဆင်တိုက်ခိုက်နေတာမှာမနေ့ပိုင်းကနေညနေ 9:00 လောက်ရောက်တဲ့အထိတိုက်ပွဲတွေဖြစ်ခဲ့တယ်လို့မတူပီ CDF ကြံကြားရေးတာဝန်ရှိသူတူကပြောပါတယ်
။အခုတော့လည်းကျွန်တော်တို့ဒီမနေ့9:00ပေါ့နော်ကျွန်တော်တို့မတူပီဟာခါလာမှာရှိတဲ့ CDF ဆိုတဲ့နေရာကိုတက်တက်တက်ကအင်အားလုံးကြီးနဲ့ထိုးစစ်ဆင်လာတော့ဘလို့လို့ဆိုတော့တက်တက်တောက်ဆောင်ပြင်းထန်နေတယ်ပေါ့နော်အခုဒီဟာခါလာပြင်းလုံးကြီးရနာပေါ့နော်အဲ့ကြမ်းပါပေါ့ဒီနှစ်ဖက်တိကျကြဆင်းနေစီးနေတယ်ကျွန်တော်ဘလို့ဆိုမတူပီစင်ရ
ဇန်နဝါရီလ4ရက်နေ့ကလည်းမတူပီဘလောက်ကလမ်းပေါ်မှာရှိတဲ့နေရာတစ်ခုနဲ့မတူပီဟာခလမ်းပေါ်ကဖနိုင်နဲ့ငလိုင်ဇော်နေရာကြားတိုက်ပွဲတွေဖြစ်ခဲ့ပါတယ်
။ဒီရက်နေ့ကတော့ကျွန်တော်တို့ဒီမတူပီဘဝခမရှိရတာနဲ့ဒီမတူပီဟာခလမ်းပေါ်အဲ့ဒီနေရာမှာဖြစ်ခဲ့တာလို့စက္ကစက္ကအရာရှိတူတာဝန်သုံးဦးသိနေတယ်ပေါ့နော်။ပြီးတော့အများပြတင်ရရတယ်။
တည်ဆုံးမှုတွေနဲ့ပတ်သက်လို့ VOA ကတရားအတည်ပြုနိုင်သေးပါဘူး။အခုလိုမတူပီမျိုးနယ်ထဲမှာဖြစ်နေတဲ့တိုက်ပွဲတွေကြောင့်ကြီးစွာ6ခုကရွာသားတွေစစ်ဘေးလွရာခိုလုံနေကြရပြီးစီဒီဒုက္ခတဲ့4000လောက်ရှိနေပြီလို့ပြောပါတယ
်အခုကျွန်တော်ဆိုဒီဒီတကယ်တက်ဆော့ဖြစ်နေတဲ့ဒီကျွန်တော်ကြီးရနေပြည်သူတွေကတော့လေစီဒီဆောင်အနေနဲ့အစင်းသိမ်းဆောင်လာရဲ့ရှိလာတယ်နော်ရွာကတော့ခမန့်ကြီးကျွန်တော်တို့အခုလောလောဆယ်600 900လောက်တော့ရှိတာပဲနော်ဒီခမန့်ကြီးဆိုတာကကျွန်တော်တို့ဒီမတူပီမြို့နယ်တင်းမှာစုစုပေါင်းဒီစီဒီဆောင်လူကြီးအားလုံးကဒီ3000နဲ့4000ကျားရှိတယ်ခင်ဗ
ျမတူပီမြို့ပေါ်မှာတော့စစ်ကောင်စီတပ်ဖွဲ့တွေကတိုင်တဆင်းအိမ်အောင်စုစီရင်စစ်ဆေးတာတွေလုပ်နေတယ်လို့မတူပီမြို့ကန်တူကပြောပါတယ
်အဲချင်းချစ်တာကရှိကြတယ်ဟုတ်တယ်လက်ရှင်းပိုင်းနေဆရာရောလာဘက်မှာရှိကြတယ်မြို့ဝန်လုံဆုံရတော့ချက်တယ
်မတူပီဟာကလမ်းပေါ်မှာဇန်နဝါရီလ3ရက်နေ့ကတိုက်ပွဲဖြစ်ပြီးနောက်စစ်တပ်ဖက်ကအရဝတ်တွေနဲ့တွာလာလှုပ်ရှားနေတာတွေ့ရတယ်လို့ CDF မတူပီဘက်ကပြောပြီးအရသာပြည်သူတွေအနေနဲ့တောင်းရသွားတာတောလိုက်တာညဘက်အပြင်ထွက်တာတွေမလုပ်ဖို့ CDF မတူပီဘက်ကတိုက်တွန်းထားပါတယ်ဒီနေ့တိုက်ပွဲဖြစ်နေတဲ့မတူပီဘက်ကအခြေအနေကိုမေးနိုင်ဖို့စစ်ကောင်စီပြောခွင့်ရကိုဆက်သွယ်ခဲ့ပေမဲ့မရခဲ့ပါဘူးခင်ဗျာ